ဗစ်တိုးရီးယားလိုထင်ရှားတဲ့ကလေးငယ်လေးရဲ့အမှုမှာဥပဒေနဲ့မညီတဲ့လောက်ရက်ကျူးလွန်ခဲ့တဲ့မှုခင်းရက်တက်ဖွဲ့အရာရှိ၃ဦးကိုစပြီးတော့တရားစွဲတော်မယ်လို့ကလေးငယ်ဘက်ကလိုက်ပါဆောင်ရွက်တဲ့ရှင်တွေကပြောလိုက်ပါတယ်။ဒီမှုမှာဥပဒေကျူးလွန်တဲ့ဒီရဲရရှိတွေကိုလိုအပ်တယ်လို့အရေးယူဖို့သမရကညွှန်ကြားခဲ့တယ်ဆိုတာကြောင့်ဥပဒေနဲ့အညီတရားစွဲဆိုခွင့်ရရှိပြီလို့ယူဆတဲ့အတွက်အခုလိုစတင်လိုက်တာဖြစ်တဲ့အကြောင်းလဲရှင်တွေကပြောပါတယ် VOA သတင်းတောက်အိမ်တန်တာထွန်းသတင်းပေးပို့ထားပါတယ်ရှင
်ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့က2019ခုနှစ်ဒီဇင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ရဲ့အမိအရင်းနဲ့မိသားစုအချက်အလက်တွေကိုထုတ်ဖော်ပြောဆိုပြီးဥပဒေကိုချိုးဖောက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုလိုအပ်သလိုအရေးယူဆောင်ရွက်နိုင်ဖို့သမရကညွှန်ကြားလိုက်တဲ့အကြောင်းသမရရုံးပြိုရေးဆိုခွင့်ရှိသူဦးစောထီကဖေဖော်ဝါရီ21ရက်နေ့မှာပြောကြားခဲ့တာပါဒီလိုသမရရုံးကခွင့်ပြုလိုက်ပြီးဖြစ်တဲ့အတွက်တရားစွဲဆိုဖို့ကိစ္စကိုမတ်လရဲ့ပထမပတ်မှာပဲစတင်တော့မှာဖြစ်တယ်လို့ကလေးငယ်အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းILAM အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ဒီမလပထမပတ်တည်းမှာကျွန်တော်တို့တရားစွဲပြင်ထားပါတယ်ပြစ်မှုကြောင့်ရပြင်ထားပါတယ်ဘာရသည်ရဲတိကျဆိုကျွန်တော်တို့ကဆရာထင်းနေဦးကမိသားစုရဲ့ကိုယ်စားလှယ်ပေါ်ပါယူထားတယ်သူတို့ကော်ပိုရိတ်နဲ့ကျွန်တော်တို့ညှိနှိုင်းရတာလေးရှိတယ်ကျွန်တော်ဘသူကတကယ်လို့လုံးမှာလဲဘာနဲ့ဆွဲမလဲကျွန်တော်တို့သူတို့ရဲ့လီဘယ်တီအဲ့ဒါလေးတွေအပိကလုတ်ပြီးရင်ကျွန်တော်တို့လုတ်ပြစ်မှာပဲတပရဒီလူတွေကိုတရားစွဲဖို့အတွက်ခွင့်ပြုလိုက်ပြီးလို့ဒရနာရှင်နေဘွဲမှာသမရယုံကပြောရေးဆိုခွင့်ပြောတဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုဆက်တိုးမှာကျွန်တော်စီကိုရတာမရတာတပိုက်နော်ဒါကကျွန်တော်တို့ကကျွန်တော်တို့စီကို indirect ခွင့်ပြုတာကြားတယ်ဆိုပြီးကျွန်တော်တို့ဆက်သွားမယ်ဒီလိုသမရကြီးကဒီလိုညွှန်ကြားတဲ့အတွက်ဆိုပြီးတော့ဒီနေ့ဒီရေပြောကြားချက်အရာဆိုကျွန်တော်တို့ဆက်ဆောင်ရွက်မှာဖြစ်ပါတယ်အဲ့တော့မရဘူးဆိုရင်ကျွန်တော်တစ်ဆင့်နောက်တစ်ဆင့်ဆက်သွား
ကလေးငယ်ရဲ့မိဘကိုယ်စားလှယ်အဖြစ်လိုက်ပါဆောင်ရွက်နေတဲ့စာရေးဆရာထင်လင်းဦးကလည်းဒီရေးတက်ဖွဲ့အရာရှိတွေရဲ့လောက်ရဟာကလေးငယ်အခွင့်အရေးဥပဒေနဲ့ညှိစွန်းနေတဲ့အတွက်တရားစွဲဆိုနိုင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်။ရေးတက်ဖွဲ့အကြီးအကဲတချို့ကနေပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားသွားတဲ့အတွက်ကလေးနစ်နာတယ်။ဒါဟာဒီလိုမျိုးကလေးငယ်အခွင့်အရေးကာကွယ်ရေးစောင့်ရှောက်ရေးဥပဒေအရာလည်းပဲညှိစွန်းနေတယ်။အဲ့ဒီအတွက်ကျွန်တော်ကတရားစွဲမယ်။အဲ့ဒီဥစ္စာကိုပထမကျွန်တော်လုပ်ခဲ့တာကမရစီမှာဖွင့်ပြချက်တောင်းခဲ့တယ်။တမရကဒီဥစ္စာကိုသထိုင်ရာဝန်ကြီးတွေခန္ဓာတွေနဲ့တာဝန်ရှိတဲ့သူတွေကိုနော်ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အတွက်အကြောင်းကြားလိုက်ဆိုနေပြီးထားပြီပေါ့နော်ဆိုတာကိုကျွန်တော်သိရတယ်သိရတဲ့အတွက်ဟိုကျွန်တော်တို့ရက်ဖက်တရားရုံးကနေပြီးတော့တရားစွဲဖို့ကျွန်တော်တို့စပြီးလုပ်နေပါပြီ
လက်ရှိဗတိုးရီးယားရဲ့အမှုနဲ့ပတ်သက်ပြီးကြိုသောသတင်းထွက်နေသူ2ဦးကိုအမှုအသစ်ပြန်ဖွင့်ဖို့အကြံပေးကြပေမဲ့မဖွင့်ချင်ဘူးလို့ကလေးငယ်အတွက်လိုက်ပါဆောင်ရွက်နေသူဦးတက်ကမုံညိုကပြောပါတယ်ဒါပြင်တန်တရာတရခန့်အောင်ကြီးကိုလည်းတက်တဲ့အခြေမြင့်မခိုင်းလုံဘူးဆိုပြီးပြန်လှုပ်ပေးလိုက်ပြီးဖြစ်တာကြောင့်အမှုတစ်ခုကိုနှစ်ကြိမ်တရားစွဲတာမျိုးမဖြစ်အောင်အမှုထပ်မဖွင့်ချင်ဘူးလို့လည်းပြောပါရယ်။ဒါပေမဲ့လက်ရှိရေးတက်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆုံမဲ့ကိစ္စကိုတော့ဘလို့တာဝန်ယူမှုတာဝန်ခံမှုတွေရှိမလဲဆိုတာစောင့်ကြည့်နေတယ်လို့ဦးသက်ကမုံညိုကပြောပါရယ်
။ဘုံများတာဝန်ယူမှုတာဝန်ခံမှုရှိမလဲဆိုတာပဲစောင့်ကြည့်နေရပဲရှိသေးတာပါ။ကျွန်တော်တို့ဟိုလိုမျိုးကြီးအရေးယူဖို့ဆိုပြောပေါ့နော်တိုင်ပင်ထားရတော့မရှိသေးဘူး။မရှိသေးဘူးဆိုတာတကယ်လို့သူတို့ကဆိုးရွားဘက်ကများဒီတော့လုံလောက်သောတိုင်းရတောင်းယူမှုတောင်းခံမှုနဲ့အရေးမှုတွေရှိလို့ရှင်ကျွန်တော်တို့ကခုနကလေးဒါပဲ punishment မဖြစ်စေချင်ဘူးလေအဲ့လိုမျိုးပေါ့ဟုတ်အဲ့လိုမျိုးလေကျွန်တော်တို့ကသူတို့ရဲ့အခြေအနေကိုကျွန်တော်တို့ကအုပ်စုဆောင်ကြည့်နေရပါဗျာ
နေပြီးတော့ Western Hill ပုဂ္ဂလိကမူကြိုးကျောင်းက၃နှစ်အရွယ်ဗစ်တိုးရီးယားလေးလိုင်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်တရာတရခန့်အဖြစ်စွပ်စွဲခံနာရသူအောင်ကြီးဟာတရရှင်လွတ်မြောက်ပြီးဖြစ်တယ်လို့အမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေရုံးကပယ်ချခဲ့ပြီးဖြစ်ပေမဲ့အခုအချိန်ထိတော့တရားခဏ်အစစ်ကိုမဖော်ထုတ်နိုင်သေးပါဘူး